ဒီနှစ်ကုန်ပိုင်းမှာထွေထွေရွေးကောက်ပွဲကျင်းပနိုင်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေစတင်ဆောင်ရွက်တော်မယ်လို့မြန်မာနိုင်ငံပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့ရက်ပိုင်းကပြောဆိုထားပါတယ်။ပြည်ပခါတွေဖြစ်နေတဲ့ရခိုင်ဒေသအပအဝင်နည်းမြေမတီမငင်ဖြစ်နေတဲ့ဒေသတွေအတော်များများမှာကော်မရှင်ဘက်ကမဲစည်းရင်းတွေနဲ့ပတ်သက်လို့ပြင်ဆင်မှုတွေလုပ်ထားတဲ့အခြေအနေကိုတင်ပြပေးခြင်းပါတယ်။ကျွန်မမိခါပါ။ဖွဲ့စည်းပုံပါပြဋ္ဌာန်းချက်အရတတိယအကြိမ်လွှတ်တော်သက်တမ်းအတွက်ပါတီစုံအထွေထွေရွေးကောက်ပွဲကို2020ပြည့်နှစ်နောက်ပိုင်းမှာကျင်းပရမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောဆိုထားပါတယ်။ရွေးကောက်ပွဲလုပ်မယ့်ရက်အတိအကျကိုတော့ COVID-19 ရောဂါထိန်းချုပ်နိုင်မှုအခြေအနေပေါ်မှာမူတည်ပြီးသတ်မှတ်သွားမယ်လို့သူကပြောဆိုထားပါတယ်။ပြည်ပခါတွေကြီးထွားနေတဲ့ရခိုင်ဒေသမှာတော့ရွေးကောက်ပွဲအတွက်မဲဆန္ဒနယ်မြေသတ်မှတ်တာမှာခုချိန်ထိပြင်ဆင်မှုပိုင်းကိုအသေးစိတ်အချောတက်နိုင်ဖို့ကလည်းခက်ခဲရှိနေတယ်လို့ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါက်တင်လှိုင်က VOE ကိုပြောပါတယ
်။အဲဒီအပြောင်းလဲရှိမယ်မရှိဘူးဆိုတာတွေကအကုန်လုံးဒါမဲဆန္ဒနယ်တွေမဲယုံတွေမှာအမဲလာပေးဖို့အချိန်ကြီးအခွင့်အလမ်းတွေပေါ့လေရမရဆိုတဲ့ပုံမှာအကုန်လုံးမူတည်ရအောင်။စာကွေရေးတို့ဘာတို့ကနေပေါ့နော်ဒီထဲရေးတို့ကနေပြောမယ့်ဟာကိုစောင့်အောင်မှာပေါ့လေ။နော်အရှင်ပြည်တဲ့နေရာမှာလှုပ်သွားဖို့ကတော့အလုံးအဆင်သင့်ပဲပြင်ဆင်ထားတာ။အချို့လူကြီးရော့နေသွားတဲ့နေရာတွေကနေမဲဆန္ဒနယ်ရှော့လိုက်ရတဲ့ဟာတွေရှိတယ်။ထတ်တိုးတာတွေလည်းရှိတယ်။အပြောင်းလဲကတော့နည်းနည်းတော့ရှိတယ်။
လာမယ့်2020အထွေထွေရွေးကောက်ပွဲအတွက်ပြုစုပြီးတဲ့အခြေခံမဲစင်းအရာဆိုရင်မဲပေးနိုင်တဲ့ဥယျာဟာ39တန်းကျော်ရှိတယ်လို့ကော်ရှင်ဘက်ကဆိုထားပါတယ်။ဒီစင်းင်းထဲမှာတော့ရွှေပြောင်းတာဝန်ထမ်းဆောင်နေရတဲ့တက်မတော်သားတွေနဲ့သူတို့မိသားစုဝင်တွေနောက်ပြီးအဝေးရောက်မဲဆန္ဒရှင်စင်းင်းလည်းမပါဝင်သေးပါဘူး။မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မကြာခဏထိတွေ့မှုရှိနေတဲ့ရှမ်းပြည်မြောက်ပိုင်းဘက်မှာတော့မဲပေးနိုင်တဲ့စင်းင်းတွေကောက်ယူထားပြီးဖြစ်ပေမဲ့ရွှေပြောင်းလာတဲ့သူတွေရှိနေတာမို့ဒီအပေါ်မှာအသေးစိတ်ထပ်မံဆောင်ရွက်နေတယ်လို့ရှမ်းပြည်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်တွင်ရင်မူဦးနှင်းသက်ဦးကပြောပါတယ်
။ဟိုကြေးရအုပ်စုတစ်ခုနှစ်ခုလောက်ပဲရွှေတာပါလို့လူကျန်တဲ့ရတဲ့ထူးခြားပြောင်းလဲမှုရှိတဲ့အတွက်နေပြီးတော့ဟိုတင်ကြိုက်ပွဲနာနေတော့ဟိုမျက်ထာနဲ့ချိန်ညာတဲ့ချိန်မှာတော့ထွက်လာပါလေ။ဟိုမျက်ထာရှင်နေရတော့အရင်ကတိုးတဲ့လူပုံမျိုးနဲ့လိုက်ကလူကြီးအကြမ်းကြီးနဲ့တိုးတယ်မူဆယ်တို့ပါဆိုအခုဟိုအပလုတ်ကြီးနေပုံများလာတော့လောက်ကန်ဒီတာအောင်ပေါ့
။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကရွေးကောက်ပွဲကျင်းပရက်ကိုရွေးကောက်ပွဲမလုပ်ခင်လေးလအလိုမှာကြိုတင်ကြေညာခဲ့ပါတယ်။ကျန်ခဲ့တဲ့2010ရွေးကောက်ပွဲတုန်းကတော့3လနီးပါးကြိုတင်ကြေညာထားခဲ့ပါတယ်။လာမယ့်2020ရွေးကောက်ပွဲကာလမဲစင်းစစ်ဆေးမှုတွေလွယ်ကူစေဖို့မိသားစုလိုက်ထုတ်ပြန်တဲ့စည်ရင်းပုံစံနဲ့ထုတ်ပြန်သွားဖို့ရှိတယ်လို့ကော်မရှင်ကပြောဆိုထားပါတယ်။ဒါကမဲစင်းမှားယွင်းစေတာနည်းစီတယ်လို့လည်းကော်မရှင်ကဆိုပါတယ်။ကြိုတင်မဲပေးလို့တဲ့သူတွေအဝေးရောက်မဲဆန္ဒရှင်တွေရဲ့စည်ရင်းတွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတိတိကျကျပြောဆိုထားတာတော့မရှိသေးပါဘူး။စစ်ဘေးရှောင်စခန်းတွေကနေကျေးရွာတွေစီနေရာပြန်ချပေးဖို့စီစဉ်နေတဲ့ကချင်ပြည်နယ်အတွင်းမှာတော့မဲပေးနိုင်သူဥယျာဟာတိုးပွားလာတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးကပြောပါတယ
်။လက်ရှိအခြေအနေအရဆိုရင်တော့ဒါကျွန်တော်တို့တိုးတက်တဲ့လားလားရှိတယ်။2015ခုနှစ်ကရေအတွက်တချို့ရက်ွက်ကြီးရအောင်စုတွေအနေနဲ့တင်းငင်အေးချမ်းလာပြီးပြန်နေထိုင်လာတဲ့အတွက်ကျွန်တော်တို့ဒါလူကြီးအစင်းကောက်တယ်မဲစင်းပြည့်တယ်ဆိုတော့သူပြည့်စုတယ်ဆိုတဲ့ဥစ္စာလေးတွေကျွန်တော်တို့လုပ်ထားတာရှိတယ်။အရင်ကစရင်တော့တသိန်းခွဲနှစ်သိန်းမဝင်ရင်တော့တက်လာတဲ့နေသားရှိပါ။မလုနိုင်တဲ့နေရာလျှော့သွားတဲ့နေသားရှိရပါဗျာ။ဒီပြည်နယ်လွတ်တော်ပေါ့လေနော်။ပြည်လွတ်တော်အဲဘူအချို့မဲဆန္ဒနယ်လေးတွေမှာကကျွန်တော်တို့ကအငင်းငယ်ပြောင်းလဲရှိတယ်အများစုကတော့ကျွန်တော်တို့ပြောင်းလဲမှုရှိအောင်
ပြေးရမဲဆန္ဒနယ်အချို့ကိုပြင်ဆင်သွားဖို့လဲရှိတယ်လို့သူကပြောပါတယ်လာမယ့်ရွေးကောက်ပွဲမှာမဲလက်မှတ်တွေကိုအဖြူရောင်အနေနဲ့သတ်မှတ်သုံးဆွဲသွားဖို့ကော်မရှင်ဘက်ကရထားတယ်လို့ပြောဆိုထားပါတယ်ရွေးကောက်ပွဲကျင်းပမယ့်နေ့ရက်ကိုအတိအကျသတ်မှတ်ပြောဆိုထားတာမရှိသေးပေမဲ့ရွေးကောက်ပွဲအတွက်ကုန်ကြမယ့်ကုန်ကြစည်ကိုတော့7,50,000,000,000လောက်သုံးဖို့ရထားတယ်လို့ကော်မရှင်ကပြောဆိုထားပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။